မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ကျော်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့ရိုဟင်ဂျာမွတ်စလင်လူငယ်9ဦးကိုထိုင်းတောင်ပိုင်းမှာရှိတဲ့မိထားဘူရာတခုမှာမိထားရဲတွေဖမ်းဆီးခဲ့ပါတယ်။ဇန်နဝါရီလ18ရက်နေ့ညနေပိုင်းမှာဖမ်းဆီးခံခဲ့တဲ့သူတို့တွေကိုရဲတွေကစစ်ဆေးနေဆဲဖြစ်ပြီးလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေရှိခဲ့တယ်ဆိုရင်တရားမဝင်ဝင်ရောက်မှုအပြင်လူကုန်ကူးမှုဥပဒေနဲ့ပါတရားစွဲမှာဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကနေအလို့အကန်ရှာဖွေဖို့အတွက်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာလူငယ်9ဦးဟာထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ကြိုးစားခဲ့ကြတာပါသူတို့တွေကိုနကွန်စီသာမရထွန်းဆုံမိရထားဘူရာမှာဖမ်းဆီးမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းမှာရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်သူတို့ကမလေးရှားကိုခိုးဝင်ဖို့ပေါ့နော်အမှန်နဲ့ရထားနဲ့သွားတာရထားနဲ့သွားတဲ့အချိန်မှာအဲ့ဒီကနထူးဆုံရက်မှာအဲ့ဒီမှာဖမ်းမိတာပေါ့ခုနှစ်ယောက်ချင်းနေတယ်ဒါပေမဲ့ကြားမှမသိရဘူးကြတဲ့ပုံနဲ့ရိုဟင်ဂျာလို့ရေးထားတယ်ဘယ်သူဘယ်ဝါကြားမတယ်တော့မှအဲ့ဒါသိချာမသိရအောင်ကလေးချုံပုံကနေပြီးတော့ဗျာအဲတောက်လျှောက်ဝအစူရက်စူရက်ပြီးရင်အဲဒီထုံးဆုံးနာလာဒီဝတ်ပြီးတဲ့ခါကျရင်ဟိုင်းရိုင်းခုနကပြောတဲ့စကားကိုဖိသွားတယ်အဲဒီလမ်းကြောင်းကြီးကရှင်းနေတာအခုကတော့အဲ့ဒါကိုသူတို့ကလူကုန်လူမောင်ကုန်နဲ့လူကုန်ကူကိုသူတို့စစ်ဆေးနေတော့မှရှိသေးတယ
်အမျိုးသမီး2ဦးနဲ့အမျိုးသား5ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာနိုင်ငံတွေကိုဖြတ်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတာဖြစ်တယ်ဆိုပြီးဝန်ခံခဲ့ကြပါတယ်ထိုင်းမလေးနယ်ဆက်ထိုင်းရင်အထိယထားနဲ့သွားဖို့ဘူရာမှာစောင့်နေကြတဲ့အချိန်မှာရဲတွေကဒီလူငယ်တွေကိုစစ်ဆေးခဲ့တာဖြစ်ပါတယ်။သူတို့တွေကိုလူကုန်ကူးသူတွေကခေါ်လာသလားဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်။အခုဖမ်းဆီးမိသူတွေဟာလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေ့ရှိခဲ့မယ်ဆိုရင်တော့တရားမဝင်ဝင်ရောက်လာတာအပြင်လူကုန်ကူးမှုဥပဒေနဲ့လည်းတရားစွဲဆိုသွားမှာဖြစ်ပြီးထောင်ဒဏ်မှာကြာခံနိုင်ရကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။2015ခုနှစ်တုန်းကတော့ထိုင်းမလေးနယ်စပ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းလာသူတွေလို့ယူဆရသူရုပ်အလောင်းပေါင်း100ကျော်တွေ့ရှိခဲ့မှုနဲ့ပတ်သက်လို့ဆွဆွဲခံရတဲ့တရားခံပေါင်း103ဦးထဲကလူပေါင်း62ဦးကိုတော့လူကုန်ကူးမှုလူသေးဆုံးမှုတွေနဲ့ထောင်ဒဏ်28နှစ်ကနေ64နှစ်ထိထိုင်းတရားရုံးချုပ်ကပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီနောက်မှာတော့ထိုင်းမလေးနယ်စပ်လမ်းကနေလူကုန်ကူးမှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လိုက်တဲ့အတွက်လူကုန်ကူးမှုတွေကညှော့နှဲသွားခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့အဲ့ဒီလမ်းတွေမှာစစ်ဆေးမှုတွေလည်းညှော့နှဲသွားခဲ့ပါတယ်အခုအခါမှာတော့လူကုန်ကူးသူတွေကထိုင်းမလေးရှားနယ်စပ်လမ်းတွေကိုပြန်အသုံးပြုပြီးလူကုန်ကူးမှုတွေပြန်လုပ်လာတာမျိုးတွေရှိလာတယ်လို့လည်းလူကုန်ကူးမှုတိုက်ဖြတ်ရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်